ဒုဝန်ကြီးချုပ်ဦးလွင်ကမဆလာပါတီရဲ့ဩဇာလွှမ်းမှုအနိုင်ကျင့်မှုတွေကိုဖွင့်ဟတိုင်ကြားဖို့ဗိုလ်ချုပ်ကြီးနေဝင်ကိုနှစ်ယောက်ချင်းတွေ့ခွင့်တောင်းခဲ့ပါတယ်။ဒါပေမဲ့ဗိုလ်ချုပ်ကြီးနေဝင်ကအဲ့ဒီလိုတွေ့ဆုံဖို့ညှင်းဆိုပြီးအစည်းအဝေးတစ်ခုကိုကျင်းပခဲ့ပါတယ်
။ "तू อ่ะ तू ရုံးကားထဲမှာမတွေ့ရနဲ့။အဲ့ဒါ तू နိုင်ငံတော်ကောင်စီရုံးမှာပါတီကအတွင်းမှုဖွဲ့နိုင်ငံတော်ကောင်စီနောက်ပြီးတော့ဟိုလုံငန်းစီစီဖွဲ့ဆိုအဲ့ဒီသုံးဘက်ကိုတွေ့ရ"ပြီးတော့ဦးလွန်ကရှင်းကျင်နေတဲ့ဒါကြောင့်ဒီဖွဲ့သုံးဖွဲ့ကိုခေါ်လာတယ်။အဲ့ဒါအဲ့ဒါငါ့ကိုမပြောနဲ့တဲ့။အဲ့ဒီကိုခေါ်လာတဲ့လူတွေကိုနားလဲအောင်ပြောချင်တာကြီးပြောစရာအကောင်လည်းမတူတော့ဘူးလေပြောတာပေါ့။တော်ကြတယ်တန်လာရီလောက်ကြ
။ဦးလွန်ကသူ့ရဲ့မကျေနပ်ချက်တွေကိုပြောဆိုအပြီးမှာဗိုလ်ချုပ်ကြီးနေဝင်ကအစည်းအဝေးတက်လာတဲ့အဖွဲ့အစည်းခေါင်းဆောင်တွေကိုထင်မြင်ချက်တောင်းခံပါတယ်။
အဲ့တော့မလုပ်ချင်တာလည်းတဲ့။ကြံညာပေးကြတယ်အဲ့နဲ့ဘိုးတို့စာရင်းသူကြည့်တာပေါ့ဘိုးတို့ဆန်းကအဲ့ဒီနေရာမှာတဲ့ကျွန်တော်တာဝန်ရှိဆုံးပါတယ်အရင်ကဘုံဘုံလွန်ရတယ်လို့ကျူအားတဲ့ရက်တွေစနေတနေ့ဝင်ကျွန်တော်တို့ဆွေးနွေးကြရရှိတယ်အခုတော့တူမလာဘူးကြာဒါတွေကအဲ့လိုနဲ့ဆွေးနွေးပြီးတော့ကျွန်တော်ပြည်လဲအောင်လုပ်နိုင်တော့တယ်အခုဒီကိစ္စဒီလိုဖြစ်လာတာဆိုတော့အဲ့တော့ဒါကိုမဖြစ်အောင်အရင်ကလည်းလုံနည်းလေးတွေရှိတယ်ဒီကြည့်တဲ့ပုံပြီးတော့ထိရောက်တဲ့လုံနည်းတစ်ခုကိုစဉ်းစားပေါ့လေသူကတော့ဒီလိုကြံပေးတယ်အဲ့ဒါနဲ့ကျန်တဲ့လူတွေပြောကြတယ်ဘာတူမှမပြောဘူးဘာမှမပြောဘူးအဲ့ဒါလေသူကပဲပြောတယ်လေအဲ့တော့အဲ့လိုကိစ္စရှိပေါ်လာတိုင်းသူနေရာနဲ့သူအဲစီစီရှိတယ်လုံငန်းစစ်ရှိတယ်နိုင်ငံတော်အခောက်စီရှိတယ်အဲ့လိုမှကိုယ်လည်းလုံနိုင်တယ်ပေါ့ပါတီကနေပြီးတော့ခေါ်ခေါ်ပြီးတော့ဒုတိယဝန်ကြီးတွေတွေ့ပါတွေ့ဆိုတာအဲ့ဒါမျိုးသူကနည်းနည်းဒီပန်းသားမှပြောလိုက်တာဒီမလုပ်တင်ဘူးဆိုတာမျိုးပြောဒါဘုလို့တန်းတန်းယူလိုက်မယ်ကွာတဲ့ပါနေဆိုတော့အဲ့တော့ရှင်းပြပြီးတဲ့မကျင်နာလာတဲ့တဘောပြောတဲ့မကျင်နာရယ်လဲထပ်ပြောမယ်တဲ့ဒါမှမနေချင်ဘူးထွက်ကျင်တယ်ဆိုရင်ထွက်ပေါ်กว่าတဲ့အဲဒီလိုလှုပ်ပြန်တော့ကျွန်တော်တော့ထွက်ပြန်မလို့ပေါ့ဆိုအငယ်လဲဒါနဲ့ဟိုလှုပ်ရတာပေါ့ဆက်ချောက်တယ်ပဲနောက်တာတက်ဆွန်ကလားပြတာပါဖေးစကားလည်းပြောအဲ့လိုတဲ့အငယ်လှုပ်တယ်အတိတယ်လေအဲ့ဒီတရားစာပဲအငယ်ကွာချစ်လှုပ်တာ
အဲ့ဒီနောက်မှာတော့ဗိုလ်ချုပ်ကြီးနေဝင်းကဥလွင်ကို1989ခုနှစ်မှာအငိမ့်စားပေးခဲ့ပါတယ်။အဲဒီမှာဥလွင်ရဲ့ဗိုလ်ချုပ်ကြီးနေဝင်အစိုးရအဖွဲ့ပါဝင်ခဲ့ပုံတွေပြီးဆုံးသွားခဲ့ပြီး1988နောက်ပိုင်းမှာတော့သူဟာ NLD ပါတီရဲ့ခေါင်းဆောင်တူဖြစ်လာခဲ့ပါပြီ။ NLD ပါတီမှာဥလွင်ပါဝင်လာခဲ့ပုံတွေနဲ့တပင်းအရေးခင်အပြီးဒေါအောင်ဆန်းစုကြည်နဲ့စစ်အစိုးရကြားပြက်ပြားသွားခဲ့တဲ့ဆစ်ဆက်ဆွေးနွေးမှုတွေအကြောင်းဥလွင်ရဲ့ပြောကြားချက်တွေကိုအရင်ဘက်ကကျွန်တော်တို့တင်ဆက်ခဲ့ပြီးပါပြီခင်ဗျာ။NLD ရဲ့ကန့်ကွက်တောင်းဆိုမှုတွေကြားတဲ့ကဖွဲ့စည်းပုံဥပဒေကိုလက်ရှိအစိုးရကအာရမပြဋ္ဌာန်းခဲ့တာနဲ့ပတ်သက်ပြီးဥလွင်ရဲ့သဘောထားကဒီလိုပါ။အ
ဲဒါလို့ဒီလိုပြောနေတဲ့ကြားတဲ့ကသို့ပဲအခုလိုဟုတ်လားအခြေခံဥပဒေကြီးတွေပါခဲ့ချလိုက်တယ်။ဆိုတော့ဒါကလူကြီးစင်စားကြဲကြဲပြတ်ပြတ်မဟုတ်ဘူး။အဲတော့လောက်တာ very limited ကိုလူကျင်တာပဲဆိုပြီးတော့ပြောတာပဲ။အဲပြန်လဲဆွေးနွေးခွင့်ဆိုတာကမရှိဘူး။ပြန်လဲဆိုးလို့ဆိုတာတခြားတော့မဟုတ်ပါဘူးမရှင်းလို့မေးတာလေးတွေလည်းအဲရှင်းအောင်တော့ဖြေရမှာပေါ့အဲ့လိုတော့ကတော့တာဝန်ရှိတယ်လေအဲ့ဒါကိုသူတို့ကဘာလို့မယူရဲလဲမသိဘူးဒီတာဝန်ကို
စစ်စစ်ဆွေးနွေးပွဲကိုလက်ရှိစစ်အစိုးရခေါင်းဆောင်တွေညှင်းဆန်နေတဲ့အဓိကအချက်ဟာသူတို့ရဲ့အနာဂတ်ဘဝလုံခြုံရေးကြောင်ဖြစ်နိုင်ကြောင်းဥလွင်ကသုံးသပ်ပါတယ
်ဟာကဲတကယ်သူကဆိုးရင်နာသူတို့အန်ဒီကာကွယ်ဖို့ပေါ့လေသာဘာမှမပြန်ဘူးဒီလိုတင်နေလာပါလားမသိဘူးလေအဲတိတ်ဆိုးရနေတဲ့သဘောရှိတယ်အဲဒီဟာကိုပြည်လဲခြင်းနီးလန်းနေလဲမျိုးမျိုးရှိတယ်လေသူတို့မပါကျင်သေးဘူးဆိုရင်လုံလုံရသူတို့မဟုတ်ပဲသူတို့ကိုယ်စလဲဒီလိုဟာပြောနေမျိုးမျိုးစဉ်းစားလို့ရပါတယ်သူတို့ဆိုးရင်လွန်တာရောဒါပဲထင်တယ
်ဒီဘက်ဒီမရင်ညနာခွင့်ပြပါခင်ဗျာလက်ရှိ NLD ပါတီရဲ့အနေထားနဲ့ပတ်သက်ပြီးဥလွင်ရဲ့သဘောထားတွေကိုရှေ့ပတ်မှတင်ဆက်မှာဖြစ်ပါတယ်